ပြီးခဲ့တဲ့လကောက်ပိုင်းမြန်မာနိုင်ငံအလဲပိုင်းမှာလူတွေတည်ဆုံးခဲ့ရတဲ့အထိဖြစ်ပွားခဲ့တဲ့အကြမ်းဖက်အထိကရုံအရေးခင်းနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်သူတွေလှုံ့ဆော်ဖန်တီးသူတွေကိုတာဝန်ခံမှုရှိစွာနဲ့စုံစမ်းဖော်ထုတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှအခြေစိုက်တဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကခွဲခြားဆက်ဆံမှုတွေတိုက်ဖျက်ဖို့နဲ့မွတ်စလင်လူ့အဖွဲ့အစည်းအပေါ်ဆန့်ကျင်တိုက်ခိုက်နေမှုတွေရပ်တန့်သွားစေရေးအတွက်ဘာသာရေးအဖွဲ့အစည်းတွေရဲ့ကြိုးပမ်းမှုတွေကိုပုံမလို့ဆောင်နိုင်အောင်အားပေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။မန္တလေးတိုင်းဒေသကြီးမိထီလာမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းတပ်ဖြတ်မှုတွေဖြစ်ပွားတာနဲ့အဆောက်အဦတွေလူနေအိမ်တွေမီးရှို့နေတာကိုရဲတပ်ဖွဲ့ကဘာကြောင့်မတားဆီးနိုင်ခဲ့တာလဲဆိုတဲ့အချက်ကိုလည်းစုံစမ်းစစ်ဆေးပေးဖို့တောင်းဆိုထားပါတယ်။မတ်လ20ရက်နေ့ကနေ22ရက်နေ့အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်အထိရုံတွင်မှလူပေါင်း40ကျော်တေဆုံးခဲ့ရပြီး60ကျော်ဒဏ်ရာရရရှိခဲ့ရတယ်လို့HRW ဖွဲ့ကပြောပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာဘာသာရေးလွတ်လပ်ခွင့်နဲ့ကိုယ်ကွယ်ယုံကြည်မှုကိုကာကွယ်ပေးရမယ်ဆိုတဲ့အချက်တွေပါရှိတဲ့အကြောင်းလဲလူ့ခွင့်ရေးအဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်မနေ့ကတော့ဘကိုးတိုင်းထဲမှာအထူးကယုံနေအပြင်းထန်ဆုံးဖြစ်ခဲ့တဲ့ဇီးကုန်းမြို့မှာအကြမ်းဖက်မှုတွေပါဝင်တယ်လို့တန်လျာရှိသူ10ဦးကိုဖမ်းဆီးထားပြီးတော့ပေါင်းတယ်ထောင်မှာချုပ်နှောင်ထားတဲ့အကြောင်းဇီးကုန်းမြို့ရဲစခန်းတာဝန်ရှိသူတို့က VOA ကိုပြောခဲ့ပါတယ်